တော်ရရှိပါခဗျာမြန်မာပြည်သူတွေဒီကနေ့ကြုံတွေ့နေရတဲ့ဆင်းရဲကြက်တဲမှုဒုက္ခထွေးထွေးဟာလွန်ခဲ့တဲ့နှစ်တွေကထက်ဆိုးဝါးနေပြီးမြန်မာနိုင်ငံရဲ့ပြည်ထောင်စုအရေးရာဟာလည်းပိုပြီးတော့များမြောင်လို့လာနေပါတယ်နိုင်ငံရေးရှုထောင့်ကကြည့်ရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လူလူထောက်ခံမှုကိုရရှိထားတဲ့ပါတီကတစ်ဖက်အခြားတစ်ဖက်ကလည်းစစ်အစိုးရကလွတ်တော်အစိုးရအဖွဲ့သင်းဆိုတာတွေနဲ့ရှစ်ဆက်ဖို့အလုပ်ရှုပ်နေပါတယ်တိုင်းရင်းသားဒေသတွေမှာနေစဉ်ရက်ဆက်ဆိုးကလို့တိုက်ပွဲတွေဖြစ်ပွားနေပြီးအိုးအိမ်မဲ့ဒုက္ခတွေတွေဟာတော်လန်းတွေကရောပင်လယ်ရေချောင်းလန်းတွေကပါနိုင်ငံသားတိုင်းပြည်တွေမှာခိုလုံဖို့ကြုံဝါအလုပ်ကံတွေရရှိဖို့ထွက်ခွာနေကြရပါတယ်။ကလေးစစ်သားတွေအတ္တမစုဆောင်ခံရမှုလောအပ်ပေးခိုင်းစီခံရမှုနေရအသိမ်းခံရမှုအာဏာအလွဲသုံးစားမှုအဂတိလိုက်စားမှုစတဲ့အာဏာရှင်စနစ်ဆိုးအောက်ကအတ္တမမှုအထွေထွေဟာလည်းလွန်ခဲ့တဲ့နှစ်တွေကထက်ပိုပြီးကြဲကြဲလောင်လောင်ကြားလာကြရပါတယ်။ဒီကြားတဲ့2008ခုနှစ်မှာနာဂက်စ်2010ခုနှစ်မှာဂီရီးစတဲ့အသက်ပေါင်းများစွာအိုးရင်အခြေနေပေါင်းများစွာပျက်စီးခဲ့ရတဲ့လေမုန်တိုင်းတံတွေခံခဲ့ရသလိုရေကြီးမှုမိုးခေါင်မှုရေရှားမှုစတဲ့သဘာဝကပ်ဘေးတွေလည်းမကြာခဏဆိုသလိုကြုံနေကြရပါတယ်။ဒီလိုဒုက္ခအမျိုးမျိုးကြားမှာနေစတူဝပြည်သူတွေစိတ်ဖိစီးမှုကြီးစွာနဲ့ကြုံတွေ့နေရတာကတော့ကုန်စည်နှုန်းမတရားကြီးမြင့်မှုတန်းဖြစ်ပါတယ်။ပြပကတင်သွင်းရတဲ့ဓာတ်ဆီဒီဇယ်ဆီဈေးနှုန်းတွေခုန်တက်နေတာအပြင်ဆန်စီစားငရုတ်ကြက်သွန်းစားတဲ့ပြည်တွင်းမှာလုံလုံလောက်လောက်စိုက်ပျိုးထုတ်လုပ်နိုင်တဲ့အခြေခံစားတောက်ကုန်တွေပါမကျန်းအချိန်အဟုန်နဲ့ထိုးတက်နေတဲ့ဒဏ်ကိုရင်ဆိုင်နေရတဲ့မန္တလေးသူအိမ်ရှင်မတူကဒီလိုရင်ဖွင့်ပြောပြပါတယ
်။ကုန်စည်နှုန်းတွေကအစမတန်အဲ့လိုမျိုးတွေတက်နေတော့ကြတော့ကျမတို့ရက်ကွက်ဆိုရင်စင်စင်မိုးရက်ကွက်ဆိုတော့ဒါလေလည်းလုံးလည်းစားတယ်ဒီနေ့လုံးလုံးဒီနေ့စားဖို့ရကွက်ကိုရင်ဘလွယ်ဘူးအဲ့လိုဖြစ်နေတာဒီခါလေးဆိုဥပုံလေးတော့ပါတော့ဆိုအကျော်လာနေရအဲ့လိုမျိုးပြေးလို့ချင်းဟိုအကိုရအကျော်ပဲစားရလို့ချင်းအကျော်တရားဘိုးကလေခုဆိုတော့ကြတရားနှစ်ခုနဲ့အချင်းလေးနဲ့ဖြစ်တယ်လို့စားလို့ရတယ်ပေါ့အကိုရ။ဘယ်လိုအကျော်လိုက်မထက်ဘူးဆိုလို့ချင်းသူတို့ခင်ဗျားလည်းလေဘာပဲစားလို့ဝယ်စားရင်မပြီးဘူး။တော်ဆော့ကြများဆော့ကြများအဲ့လိုမျိုးတွေဖြစ်နေကြ
။ဒီကြတဲ့စစ်ဘိုလ်ချုပ်တွေကြအချင်းချင်းမတစ်မမြက်ဖြစ်နေကြပြီးဝန်ထမ်းတွေကိုလစာအစာပေါင်းများစွာတူးပြီးတော့မယ်စတဲ့ကောလာဟလတွေကလည်းကုန်စည်နှုန်းကြီးမြင့်မှုကိုမီးလောင်ရာလေးပင့်ဖြစ်စေတယ်လို့ဈေးနှုန်းအပြောင်းလဲလေးလာစောင့်ကြည့်သူတွေကပြောကြပါဗျ။အစိုးရဝန်ထမ်းတွေကိုလစာတူးပြီးရင်ငွေကြေးပိုဖောင်းပွားပြီးကုန်စည်နှုန်းတွေထက်တက်လာအောင်မှာဖြစ်တဲ့အပြင်ပြည်သူအများစုကဝန်ထမ်းမဟုတ်ကြတဲ့အတွက်ရင်ဆိုင်နေရတဲ့ကြက်တဲမှုဒုက္ခတွေကိုပြည်လဲသွားစေပါမဟုတ်ဘူးလို့စောစောကအိရှင်မကထောက်ပြပါတယ
်။လူတိုင်းမှာကိုညည်းကြတာပေါ့။လုံးတွေလည်းမဖြစ်ကြကုန်စည်နှုန်းကလည်းလည်းမျိုးတက်တော့ပေါ့။လာကဘာလို့သုံးစားတက်မဲ့ဗာညာလည်းမဖြစ်တာ။အော်သူတို့ကတကယ်တမ်းကလည်းမျိုးတက်လာတယ်တက်လာတော့ကြာလေကိုကဝန်ထမ်းမို့ကြာညှို့လင်းနေရမရှိဘူးပေါ့ကိုရ။ဒါထက်သာဖြတ်ပြီးတော့လည်းမျိုးတက်မဲ့ဆိုရင်ငါတို့တွေငဲ့ယုံရှိတော့တာပဲပေါ့။အဲ့လိုမျိုးညည်းတိုင်းရောကြားတာပေါ့ကိုရ။
လွန်ခဲ့တဲ့နှစ်20ကျော်ကအုတ်ချုပ်လာခဲ့တဲ့စေအစိုးရအဖွဲ့တွေကနေအငိမ့်စားယူလိုက်ကြတဲ့စစ်ဘိုလ်ချုပ်တချို့ဥဆောင်ပြီးအစိုးရအဖွဲ့တစ်ကိုထူထောင်တိုင်းပြည်ကိုဆက်လက်အုတ်ချုပ်သွားဖို့ပြင်ဆင်နေတဲ့နိုင်ငံရေးလမ်းကြောင်းကနေပြည်သူတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခအထွေထွေကိုပြေလည်အောင်ဖြေရှင်းပေးနိုင်မလားပြည်သူတွေအတွက်ထွက်ပေါက်တစုံတရာမျှော်လင့်ချက်ရှိမလားဆိုတာကလည်းဘာမှမရေရာသေးဘူးလို့လေ့လာသူတွေကယူဆနေကြပါတယ်လွတ်တော်တက်နေတဲ့ NDF ပါတီရဲ့အမတ်ဖြစ်သူဒေါက်တာမြတ်ညာနာစုကတော့ပြည်သူကိုယ်စားလှယ်တွေဟာပြည်သူတွေရဲ့အကျိုးကိုနောက်တစ်ကြိမ်ရွေးကောက်ပွဲအပြီးလာမယ့်၅နှစ်လောက်မှာလက်တွေအကောင့်ထဲပေါ်နိုင်မလားလို့တွက်ဆထားပါတယ
်။ကျွန်တော်တို့ဟာဒန်လော့ဒန်လော့ဆိုတာကအခုဖြစ်တော်ရဲမှာကျွန်တော်ကြိုးဆိုနေရတဲ့အကုန်လုံးဟာဒါကြဲလော့ပါ။ဒီအဝင်ကျွန်တော်တို့ပြောလို့ရနေပါပြီ။တခုရှိတာပေါ့နော်။လူငယ်စုနဲ့လူငယ်အားစုနဲ့ minority နဲ့ majority တော့ကွာနေသေးတာပေါ့။ဒါနဲ့အဲ့ဒါလေးကိုခဏတိခံပြီးတော့ဖြတ်ပါ။အခု၅နှစ်ပြီးခဲ့တာကျတော့တော့၅နှစ်ကြာရင်အများကြီးပြောင်းလဲလာလိမ့်မယ်လို့ကျွန်တော်တော့ပြောချင်ပါတယ်
။ဒုက္ခပင်လဲဝေနေတဲ့ပြည်သူတွေဘက်ကရောဆင်းရဲမွန်းကျက်တဲ့နေစဉ်ဘဝတွေကိုဖျက်ဆီးပြီးနောက်၅နှစ်ဆိုတဲ့ကာလကိုဘယ်လောက်ထိတိခတ်နိုင်ကြမလဲဆိုတာဘသူမှတက်အပ်မပြောနိုင်သေးပါဘူး။မြန်မာနိုင်ငံမှာဆင်းရဲကျက်တဲ့မှုတန်းကိုခံနေရတဲ့ပြည်သူတွေဟာအာဏာရှင်စနစ်ဆိုးအောက်ကရုံထွက်လွတ်မြောက်နိုင်ဖို့1988ခုနှစ်ကတည်းကကြိုးပမ်းခဲ့ကြပါတယ်။အခုလေမြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေမှာအလားတူအခြေအနေမျိုးတွေပေါ်ပေါက်နေပါတယ်။အာဏာရှင်တွေဟာတိုင်းပြည်ဆင်းရဲတာချမ်းသာတာတဲ့ပြည်သူတွေရဲ့အကြက်အတဲဒုက္ခတွေကိုဖြေရှင်းပေးဖို့စိတ်ဝင်စားတာမေ့လျော့နေတာတွေကြောင့်နိုင်ငံအသီးသီးမှာတော်လှန်ရေးဆိုတာတွေပေါ်ပေါက်ခဲ့ရတာဖြစ်ပါတယ်။ဥပမာနိုင်ငံဝင်ငွေကောင်းပြီးနှစ်စဉ်စီးပွားရေးတိုးတက်မှုနှုန်း 9.1% နှုန်းအထက်ရှိတဲ့အီဂျစ်မှာရောစီးပွားရေးတိုးတက်မှုနှုန်း4.6%နှုန်းရှိတဲ့တူနီရှားမှာပါအာဏာရှင်အစိုးရတွေကပြည်သူတွေရဲ့ဆင်းရဲကြက်တဲမှုအလုပ်လက်မဲ့ပြဿနာအဂတိလိုက်စားမှုပြဿနာစတာတွေကိုအလေးထားဖြေရှင်းမပေးခဲ့တဲ့အတွက်လူမှုအုံကြွမှုတွေပေါ်ပေါက်လာပြီးအ Anasin Tamarari, Song Tatuagera, Pichau, Nanganaga, Yi, Jonjin Duriga, Taubia Javarek, yeah.